နိုင်ငံပေါင်း40ကျော်ပါဝင်မဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနမှဝန်ကြီးမိုက်ပွန်ပေယိုကပထမဆုံးအကြိမ်လက်ခံကျင်းပသွားမှာဖြစ်ပြီးတော့ဒီညီလာခံကိုကမ္ဘာတဝန်းကအစိုးရတာဝန်ရှိသူတွေဘာသာရေးခေါင်းဆောင်တွေလူ့ခွင့်အကြံပေးတွေနဲ့ရပ်ဖက်ဖွဲ့စည်းတွေတက်ရောက်ကြမှာဖြစ်ပါတယ်။ဒီနေ့ငါးနေ့မှာစတင်မဲ့ဒီညီလာခံဟာရေးပါပြီးတော့ညီလာခံရဲ့ညီမချက်ကကမ္ဘာတဝန်းမှာရှိတဲ့လူတိုင်းအတွက်ဘာသာရေးလွတ်လပ်ခွင့်ရှိဖို့အရေးကြီးတယ်ဆိုတာကိုဖြန့်ဝေသွားဖို့ဖြစ်တယ်လို့နိုင်ငံသားဝန်ကြီးပွန်ပေယိုကဗက်တီကန်သတင်းဌာနကိုပြောကြားခဲ့ပါတယ်။တော်မှာရှိတဲ့သူအားလုံးဟာသူတို့ကိုးကွယ်ခြင်းနဲ့ဘာသာကိုလွတ်လပ်စွာကိုးကွယ်ခွင့်ရှိသလိုတကယ်လို့မကိုးကွယ်ခြင်းဘူးဆိုရင်လည်းသူတို့မှာမကိုးကွယ်ပိုင်ခွင့်ရှိတယ်လို့ဗက်တီကန်သတင်းဌာနကိုသူကပြီးခဲ့တဲ့သတင်းပတ်ကလည်းပြောခဲ့ပါတယ်။သုံးရကြချင်းပါမဲ့ဒီညီလာခံကိုကမ္ဘာတဝန်းကနိုင်ငံသားဝန်ကြီး40ကျော်တက်ရောက်သွားမှာဖြစ်တယ်လို့ဝန်ကြီးပေါ်မီယိုကပြောပါတယ်။ဒါဟာအမေရိကန်နိုင်ငံသားဝန်ကြီးဌာနမှာနိုင်ငံသားဝန်ကြီးတွေအများဆုံးစုဝေးကြရလည်းဖြစ်ပါတယ်။ဘာသာရေးလွတ်လပ်ခွင့်လူ့ခွင့်နဲ့စီးပွားရေးကြိုးစီးပွားရေးကြားတခုနဲ့တခုနက်နက်ဆိုင်ဆိုင်ဆက်နွယ်မှုတွေရှိတယ်ဆိုတာကိုအမေရိကန်သမ္မတ Trump အစိုးရကတွေ့မြင်ထားတယ်လို့လည်းပြောပါတယ်။ဒါအပြင်ကမ္ဘာပေါ်ကနိုင်ငံတော်များဟာသူတို့ရဲ့နိုင်ငံသားတွေကိုဘာသာရေးလက်ခွင့်ပေးဖို့ရုန်းကန်နေရတယ်ဆိုတာသိကြောင်းတခြားနိုင်ငံတွေကဒီစိန်ခေါ်မှုတွေကိုဘယ်လိုကျော်လွှားခဲ့တယ်မတူတဲ့ဘာသာတွေကြားတစ်ဖက်နဲ့တစ်ဖက်ပို့ပြီးတော့တီးခတ်နိုင်တဲ့လူမှုအတိုင်းဝိုင်းဖြစ်အောင်ဘယ်လိုလုပ်ခဲ့ကြတယ်ဆိုတာကိုတွေ့မြင်ကြမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးပွန်ပေယိုကပြောပါတယ်ခင်ဗျာ။